ရခိုင်ပြည်နယ်မှာ2012ခုနှစ်ကဖြစ်ပွားခဲ့တဲ့ပြည်ပခရတွေကြောင့်စစ်တွေကြောက်ဖြူနဲ့မြေပုံမြို့နယ်တွေမှာဒုက္ခသည်စခန်းတွေဖွင့်လှစ်ခဲ့ရပါတယ်။အဲ့ဒီထဲကစစ်တွေမျိုးကဒုက္ခသည်စခန်းတချို့ဟာအကူအညီထောက်ပံ့တွေဖြတ်တောက်ခံရတာတွေကြောင့်စားဝတ်နေရေးကျန်းမာရေးအခက်အခဲတွေကြုံနေရပါတယ်။စစ်တွေမျိုးနဲ့ဓာပိုင်ကယ်ဆယ်ရေးစခန်းတာဝန်ခံဦးသိမ်းမောင်ကစခန်းကဒုက္ခသည်တွေရဲ့အခက်အခဲတွေကိုအခုလိုပြောပြပါတယ်
။ကျွန်တော်နေရတာတန်ရတာတော့အမှန်တမ်းအကပြေရှိတယ်လန်ဒေးစားတွေပညာရေးကျင်းမာရေးအသက်သက်အကဖြစ်ပါကျွန်တော်မျိုးပေါ်မှာနေတော့လွလလလတော်လေးရတာအခုကျန်းမာရေးနဲ့တခုခုကြွားရမယ်ဆိုရင်လုံချေတဲ့နဲ့ကားနဲ့နေပြီးတော့အကန့်ဆန်းနဲ့ကြွားရတော့ကျန်းမာရေးပိုင်းကနေပြီးတော့တော်တော်များဆင်းနေပြီကျွန်တော်နေရတာတန်ရတာအချင်းချင်းမှနေရတယ်လို့အဲ့လိုခံစားမိပါတယ်ကားပေါ်နေတာရေနဲ့စီကားဟိုပလန်ရောဘာလို့ dash ပြေးပြီးတော့စီရောကျော်သာရောသေရောအဲ့ဒါရတယ်အခုနလာရှိပြီစီမံရတာတလားရှိပြီဒီလာမှာစက်ဆန်တုပ်ပြီးစီမံပေးဦးအနည်းတည်းစိတ်တဲကြပြီးတော့ကလေးတွေပြသရတော့များနေပြီစိတ်တောက်လိုက်ပြီးသားလိုက်စိတ်ရောကတိချွေပြီးနေပြီလေ
ဓာပိုင်ဒုက္ခတဲ့စခန်းကိုရိတ်ခါတချို့ဖျက်တောက်လိုက်တာနဲ့ပတ်သက်ပြီးအခုလက်စင်းပိုင်းကဒုက္ခတဲ့ကော်မတီပါဝင်ကုလသမဂ္ဂအကူအညီပေးရေးအဖွဲ့နဲ့တွေ့ဆုံစင်မှာတင်ပြခဲ့တယ်လို့ဦးသိမ်းမောင်ကပြောပါတယ
်လာလို့မီတင်လုပ်ဖို့ရှိမှကျွန်တော်တင်ပြလိုက်ပါတယ်ကျွန်တော်လည်းလက်သက်တွေမကောင်းဘူးကျွန်တော်ဒီမှာရောက်ကြတော့ဟာဒီနေရာမှာဘုံကြီးတွေဆွဲပြီးတော့တိုက်အသွင်းရတယ်ဒီကလုံးဝနေရစံတိုက်ကိုနေပြီးတော့တောင်နဲ့ရှာမယ်ကရှင်တကြပြီလို့ဆန်တယ်မရဘူးအရှင်မအခုရန်နေစီက WAP ကို dash ကိုပြီးတော့ကျွန်တော်တို့ဆန်ပေးရကြအောင်ပေါ်ပေါ်သာသာဆရာတာအခုကျွန်တော်တို့ဟိုဆန်နေရမှာပက်ဆန်ပေးနေရှင်ဒီနေရာမှာပက်ဆန်ပေးနေရှင်ဒီမှာဒီကစပိတ်တာကို1000-2000ပြီးသွားမယ်ဆန်ရပတိကို3000-4000ပြီးသွားမယ်ကျွန်တော်မျိုးပေါ်တဲလို့မရဘူးအဲ့လိုကျွန်တော်ကိုယ်တိုင်ပြင်ပြရတာရှိပါတယ်
နောက်ထပ်ဒုက္ခတဲ့စခန်းတစ်ခုဖြစ်တဲ့စစ်တွေမျိုးနောက်ဖက်ကဘောဓုဘဒုက္ခတဲ့စခန်းမှာလည်းဒုက္ခတဲ့တွေဟာခက်ခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဒုက္ခတဲ့တူဖြစ်တဲ့ကိုကျော်စင်ကသူတို့ကြုံနေရတာတွေကိုအခုလိုပြောပြပါဗျ
။စခန်းမှာအခါကြီးအဖာနေအဆုံးကြီးချုံထွေးနေတာပေါ့။စားဝတ်နေတယ်၊ပင်ရတယ်၊ကျန်းမာရေး၊သွားလာရေးအကုန်လုံးပေါ့။တောက်ပဲနေတာဆိုတာကအခုလောလောဆယ်ရတော့ WAP ရိတ်ခပေးနေတာလူတချို့ကတော့မှပထမအစားခေရရနော်2010နှစ်ကနေလူဒီမှာရှိတဲ့မြတ်ဟာကို WP ရိတ်ကတော့ပန်းတာဟာမရှိတော့ဘူး။နော်ကျေတဲ့ဥစားလူတွေကိုဟွာတခြားပွေးစီလာပြီးတော့ထောက်ပံ့ပေးတာလူပုံစံမျိုးပေါ့အဲ့လိုပေးခဲ့တယ်။အဲအဲ့ဒီလူတွေကတော့ဟွာအလူရရင်စားလို့ရတယ်အလူမရရင်ငဲနေတယ်ဒါပဲ။အခု WP ရိတ်ကပေးနေတာချိန်တော့မှဒီလားမှာဆန်လျှော့လိုက်တယ်။ဒီမပေးဘူး။ဒီမပေးလို့ရှိရင်ဆန်လျှော့လိုက်လို့ရှိရင်အဲ့ဒီဒုက္ခတွေမှာဘာတစ်ခုမှအလုံးမရှိတော့ဘူးအပြင်လို့ထွက်လို့မရလမ်းမဆက်ကြရဲလဲတဲ့ကစီမပီကြောင်းနဲ့ဘာတစ်ခုမှသွားလို့မရကြောင်းနဲ့တော်တော်အခက်ကြီးကြုံတွေ့နေရတယ
်စစ်တွေမြို့မှာဒုက္ခတွေစခန်း12ခုရှိပြီးအိမ်တော်စု16,939စုရှိတာလူဦးရေစုစုပေါင်း94,138ဦးရှိပါတယ်ရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးဖွဲ့စည်းထားတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီယာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ကဒုက္ခတဲ့စခန်းတွေကဒုက္ခတဲ့တွေကိုပြန်လည်နေရာချထားဖို့အတွက်အကြံပြုထားပါတယ်။ဒီဒုက္ခတဲ့စခန်းတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ကရခိုင်ပြည်နယ်ဆိုရကဒနိစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။လောလောဆယ်ဒုက္ခတဲ့စခန်းပိတ်တဲ့ရေးအစီအစဉ်နဲ့ပတ်သက်ပြီးရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးဖုန်တင်းကအခုလိုပြောသွားပါတယ်။
လက်တော်စီနေမှာဒီနေရာတော့ပိတ်ပြီးဖြစ်ပြီးတော့ညင်ဝါဆိုလို့ရှိရင်အလုံးတရာလက်တော်လာစီနေနဲ့ဆောက်လုပ်ပြီးဖြစ်ပါတယ်စုစုပေါင်း640လုံးဆောက်လုပ်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်ထို့နည်းတူသွားပဲစစ်တမရှိတဲ့ IDP ကဏ္ဍကိုလည်းပိတ်သိမ်းဖို့တွေရာထားဆောင်လည်းရှိပါကြောင်းပြန်ပြရပါတယ်
ဒါကတော့ရခိုင်ပြည်နယ်စစ်တွေမျိုးကမွတ်စလင်ဒုက္ခတဲ့စခန်းတချို့မှာစာဝတ်နေရေးအခက်အခဲတွေကြုံနေရတဲ့အကြောင်းနဲ့ဒုက္ခတဲ့စခန်းတွေပိတ်သိမ်းရေးအခြေအနေတွေနဲ့ပတ်သက်ပြီးတင်ပြခဲ့တာပါရှင်